ဆက်လက်ပြီးတော့တင်ပြပေးမှာကတော့လွန်ခဲ့တဲ့ဩဂုတ်လပိုင်းကစပြီးတော့မြန်မာနိုင်ငံမှာပြည်နှင့်ညီမရဲဆက်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံကော့ဆက်ဘဇားကိုထွက်ပြေးတင်းရှောင်နေရတဲ့တင်းနဲ့ချီတဲ့ရိုဟင်ဂျာဒုက္ခသည်တွေဟာဖြစ်တယ်လို့တိဆောက်ပြီးတော့စုပ်ပြတ်တတ်နေတဲ့နေရာတွေမှာဖြစ်တယ်လို့နေထိုင်နေကြရတယ်လို့နိုင်ငံတကာရွှေ့ပြောင်းအခြေချနေထိုင်သူများအရေးကူညီ ပြည့်တဲ့အချိန်မှာရိုဟင်ညာဒုက္ခသည်ပေါင်း 632,600 လောက်ဟာသူတို့ရဲ့လူမျိုးရေးအတွက်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးရောက်ရှိနေကြပါတယ်။ဒီလိုပြစ်သိက်များပြားလာတဲ့ဒုက္ခတွေနေထိုင်နေရတဲ့နေရာတွေဟာကျန်းမာရေးနဲ့ညီညွတ်မှုမရှိဘဲကူးစက်ရောဂါတွေဖြစ်ပွားလာနိုင်ခြေရှိနေတယ်လို့နိုင်ငံတကာရွှေ့ပြောင်းအခြေချနေထိုင်သူများအရေးကူညီဆောင်ရွက်ပေးနေတဲ့ IOM အဖွဲ့ကြီးကပြောပါတယ်။ရိုဟင်ညာဒုက္ခတွေနေထိုင်နေကြတဲ့အခြေအနေဟာတော်တော်ကိုဆိုးရွားပါတယ်။အခုလိုများပြားလာတဲ့ဒုက္ခတွေဝင်ရောက်လာနေကြတဲ့ကော့ဆက်စ်ဘဇာဒီတက်ကလူမှုအတိုင်းဝန်းကိုလည်းစင်ရရင်ပိုးပြီးတော့နှက်စီပါတယ်လို့ IOM အဖွဲ့ရဲ့ပြောခွင့်ရသူဂျိုးမစ်လ်မန်ကပြောပါတယ်
The water sanitation and hygiene situation is not only of concern in the refugee settlements where over 60% of water was contaminated with E. coli but also
ဒီညစ်ချင်းနဲ့ယောဂမပြန့်ပွားရေးဆောင်ရွက်မှုတွေဟာခြေချနေထိုင်တဲ့ဒုက္ခသည်တွေမကပါဘူးအဲ့ဒီကရေတွေမှာအဆိပ်တောက်ဖြစ်စေတဲ့ E. coli 60ရာခိုင်နှုန်းရှိနေပြီးအနည်းနာကဒေသခံတွေနေထိုင်ကြတဲ့နေရာတွေအတွင်းမှာလည်းအလားတူရှိနေပါတယ
် Cossacks ဘဇာဒေသမှာရှိတဲ့ဒေသခံပြည်သူတွေမှာလည်းအသက်ရှင်နေထိုင်ရေးအတွက်ကြိုးပမ်းနေကြရတယ်လို့ Milman ကပြောပါတယ်အဲ့ဒီအခြေအနေတွေကိုတက်တာစေဖို့အတွက်ဒုက္ခသည်တွေအတွက်လူသားချင်းစာနာမှုအကူပေးရေးအစီအစဉ်တွေမှာဘင်္ဂလားဒေ့ရှ်နိုင်ငံသား3သိန်းလောက်ကိုဝင်ရောက်ဆောင်ရွက်ဖို့အတွက်ကုလသမဂ္ဂကအစီအစဉ်ထားကြောင်းသူကပြောပါတယ်။ကုလသမဂ္ဂရဲ့အစီအစဉ်မှာပါဝင်ဆောင်ရွက်နေတဲ့ IOM အနေနဲ့ရေလုံအင်းသား3800တိစောက်ပေးခဲ့ပြီးဖြစ်တယ်လို့ဒေတာကန်ပြည်သူတွေနေထိုင်ရာဒေတာ6နေရာမှာရေရင်းပေါင်း159တွင်းတူးပေးခဲ့ပြီးဖြစ်တယ်လို့လည်းသူကပြောပါတယ်။
More than 30,000 host community members now have access to safe water and sanitation services to ensure sustainability and to generate employment. IOM has trained
ဒေသခံလူပေါင်း 3,000 ကျော်ဟာအခုဆိုလို့ရှိရင်တန့်ရှင်းတဲ့ရေနဲ့ကောင်းမွန်တဲ့အငြိစေးဆွန့်စနစ်တွေရနေပါပြီ။ဒါတွေကိုဆက်လက်ပြီးတော့ထိန်းသိမ်းနိုင်ဖို့နဲ့အလုပ်ကိုင်နေရရှိဖို့ဒေသခံတွေကို IOM အဖွဲ့ကလက်ချက်တင်နန်းပေးတာတွေလှုပ်ဆောင်နေပါတယ်
။ Cox's Bazar မှာရှိတဲ့ IOM အဖွဲ့ရဲ့ကျန်းမာရေးဝန်ထမ်းတွေဟာရိုဟင်ညာဒုက္ခသည်တွေနဲ့ဒေသခံပြည်သူတွေရဲ့ကျန်းမာရေးစောင့်ရှောက်မှုနဲ့အရေးပေါ်အခြေအနေတွေအတွက်ထောက်ပံ့ကူညီလှုံ့ဆော်ပေးနေပါတယ်ခင်ဗျာ။